ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာနိုဝင်ဘာ18နဲ့19နှစ်ရက်တာကျင်းပမယ့်23ချိန်မြောက်အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးညီလာခံအကြိုအဖြစ်လုံခြုံရေးအထူးအစီအစဉ်တွေနဲ့စီမံဆောင်ရွက်နေပါတယ်လို့ဖိလစ်ပိုင်ကကွယ်ရေးဝန်ကြီးဗိုလ်တာရီကာဇင်ကပြောဆိုလိုက်ပါတယ်။မနီလာမြို့ရဲချုပ်ကလည်းလုံခြုံရေးအတွက်24နာရီအလုပ်လုပ်နေပြီးအကြမ်းဖက်နေနေရေးအဖွဲ့နဲ့တခြားအထူးတပ်ဖွဲ့တွေကိုလေအစင်တင်ချထားတာကိုဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုရတဲ့မနီလာမြို့ကိုရောက်နေတဲ့ဒေါက်ကင်ဆိုဝင်းကအခုလိုသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ပြင်သစ်နိုင်ငံပဲရစ်မြို့တော်မှာလူ120ကျော်တေဆုံးခဲ့ရတဲ့အထိအကြမ်းဖက်တိုက်ခိုက်ခံရတာကြောင့်အေပက်နီလာခံကိုအင်ရှင်ဖြစ်လက်ခံကျင်းပပြီးမဲ့ဖိလစ်ပိုင်နိုင်ငံအနေနဲ့လူငုံရေးအတွက်အထူးအလေးထားဆောင်ရွက်နေပါတယ်လို့ကာကွယ်ရေးဝန်ကြီးဂတ်စမန်ကပြောဆိုလိုက်ပါတယ်။လူငုံရေးအတွက်အဖက်ဖက်ကမလစ်ဟင်းရအောင်အတက်နိုင်ဆုံးပြင်ဆင်ထားတဲ့အကြောင်းဖိလစ်ပိုင်သမ္မတရုံးကဒီကနေ့သတင်းထုတ်ပြန်လိုက်တာပါလုံလုံးစီလူငုံရေးအစီအမံအနေနဲ့ပတ်သက်လို့ကြေညာအားရတယ်လို့လည်းဖော်ပြထားပါတယ်ဒါပေမဲ့လည်းပဲရစ်မြို့တိုက်ခိုက်ခံရတဲ့ကိစ္စကြောင့်အကြမ်းဖက်တိုက်ခိုက်မှုအန္တရာယ်ရှိနိုင်တယ်ဆိုတဲ့စိုးရိမ်ရာတွေနဲ့ပတ်သက်လို့မနီလာမြို့ရဲ့ရဲချုပ်ဝီဘန်မီယာကတော့အခုလိုပြောပါတယ
် We are verifying this report. We have intelligence units on the ground. We have the
ဒီလိုအကြမ်းဖက်တိုက်ခိုက်နိုင်တယ်ဆိုတဲ့သတင်းကိုကျွန်တော်တို့အောက်ခြေအထိတည်တည်ချာချာစမ်းသပ်နေပါတယ်တဲ့ကျွန်တော်တို့ရဲ့လူမျိုးရေးအဖွဲ့ထဲမှာ National Intelligence Coordinating Agency အမျိုးသားလူမျိုးရေးပူးပေါင်းကြည့်နိုင်မှု Agency ဆိုပြီးရှိတယ်လို့ရဲတပ်ဖွဲ့အင်အားလည်းရှိပါတယ်အခုအထိတွေ့နေမြင်နေရသလောက်အကြမ်းဖက်မှုဖြစ်နိုင်တာမျိုးမတွေ့ရသေးပါဘူးလို့ပြောဆိုသွားတာပါလူငုံရေးတိတိမြတ်ကြချထားတဲ့ကြားကပဲအပက်စက်ကြီးလှုပ်ရှားသူတချို့ကလည်းဆန္ဒပြကြဖို့စိုင်းပြနေတာနဲ့ပတ်သက်လို့လေရဲချုပ်ဝီဘန်မီယာကအခုလိုပြောပါတယ
် As we have always emphasized the Philippine National Police or the Security Task Force recognizes the
ကျွန်တော်တို့အမြဲတမ်းဂရုစိုက်ပြီးပြောနေကြလို့ပါပဲဖိလစ်ပိုင်ရဲတပ်ဖွဲ့အနေနဲ့ဆန္ဒပြသူတွေရဲ့သဘောထားကိုအသိမှတ်ပြုပါတယ်နိုင်ငံသားတိုင်းရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအသိမှတ်ပြုပါတယ်။သူတို့တွေရဲ့အခွင့်အရေးကိုပိတ်ပင်တာမျိုးမလုပ်ပါဘူးလို့ပြောဆိုသွားတာပါ။ APEC အဖွဲ့ကြီးဟာဖိလစ်ပိုင်ပါဝင်ဖွံ့ဖြိုးဆဲနိုင်ငံတွေပေါ်ဒန်းတူညီမျှမှုမရှိဘဲစီးရဲပင်ပိုနဲ့စီးတယ်၊ဖွံ့ဖြိုးမှုပိုပြီးနှိမ့်ကြစီးတယ်၊နိုင်ငံရေးအရာဖိနှိပ်မှုတွေပိုတိုးစီးတယ်ဆိုပြီးကန့်ကွက်တဲ့လှုပ်ရှားသူတွေကဆန္ဒပြနေကြတာဖြစ်ပါတယ်။အရေးပေါ်အခြေအနေလုံခြုံရေးအတွက်ကြိုတင်လေ့ကျင့်ထားပြီးအကြမ်းဖက်နှိမ်နင်းရေးအဖွဲ့နဲ့တခြားအထူးတပ်ဖွဲ့တွေကိုလည်းအစင်းနဲ့တာဝန်ချထားတဲ့အကြောင်းကိုလည်းရဲချုပ်ဝီဘန်မီယာကအခုလိုပြောပါသေးတယ
်။ On the particular situation, the appropriate response of the Philippine National Police. And of course, the task force. Task force is composed of 20 government agencies.
အကြမ်းဖက်သမီးများဖြစ်လာခဲ့ရင်လေဖြစ်ပေါ်လာတဲ့ကိစ္စပေါ်မှာမူတည်ပြီးဖိလစ်ပိုင်ရဲတပ်ဖွဲ့အနေနဲ့ကင်တယ်ဖြည့်ရှင်းသွားမယ်လို့ပြောဆိုသွားတာပါအထူးတပ်ဖွဲ့တွေလည်းဖွဲ့စည်းထားပြီးတော့အဲ့ဒီထဲမှာအစိုးရဌာနပေါင်း20ပါဝင်တယ်လို့လည်းဆိုပါတယ်ဖိလစ်ပိုင်စစ်တပ်နိုင်ငံရေးဝန်ကြီးဌာနလူဝင်မှုကြီးကြပ်ရေးပြည်လည်ရေးကြောင်းထိမ့်သိမ်းရေးစတဲ့ဌာနတွေလည်းပါဝင်တယ်လို့ပြောပြသွားတာပါအမေရိကန်ပြည်ထောင်စုတရုတ်ဂျပန်နဲ့တခြားနိုင်ငံပေါင်း18နိုင်ငံကနိုင်ငံခေါင်းဆောင်တွေတက်ရောက်ကြမယ်ဒီ23ရက်မြောက်အပက်ထိပ်သီးညီလာခံကြီးလုံခြုံရေးအတွက်အင်ရှင်ဖိလစ်ပိုင်အစိုးရကအစွမ်းကုန်စီမံနေတဲ့အကြောင်းကိုဖိလစ်ပိုင်သမ္မတရုံးကသတင်းထုတ်ပြန်ထားတာဖြစ်ပါတယ်ရှင်